ရခိုင်ပြည်နယ်တွေကရှေးဟောင်းအမွေအနှစ်တွေမပြောက်ဆုံးမပြတ်စည်းစေဖို့ကမ္ဘာအမွေအနှစ်တင်သွင်းခြင်းဆိုင်ရာလုပ်ငန်းတွေနှောင့်နှေးမှုမရှိအချိန်မီတင်သွင်းနိုင်ရေးအတွက်မြောက်ဥယျင်ကျေးမှုအမွေအနှစ်ဒေသကိုစစ်မဲ့ဆုံးအဖြစ်ထားရှိပေးဖို့အတွက်မြမရှေးဟောင်းသုတေသနပညာအသင်းကနှစ်ဖက်အဖွဲ့အစည်းတွေကိုမြစ်တာရက်ခံလိုက်ပါတယ်။ဒီအပိုင်းအတွင်းမြောက်ဥမြို့မှာပြက်ကတ်မှုတွေဖြစ်ပွားခဲ့တာကြောင့်ယဉ်ကျေးမှုဆိုင်ရာအဆောက်အဦတချို့ထိခိုက်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ AA တပ်ဖွဲ့အကြဖြစ်ပွားတဲ့တိုက်ပွဲတွေဟာပြင်းထန်လာနေပြီးဒီရက်ပိုင်းတွေအတွင်းမှာရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာပါတိုက်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာနေပါတယ်။ဒီပစ်ကတ်တိုက်ခိုက်မှုတွေဟာဒီလ15ရက်နေ့ကတချိန်16ရက်နေ့မြောက်ဦးပိုင်းမှာတချိန်ဖြစ်ပွားခဲ့တာပါဒီလိုတိုက်ခိုက်မှုတွေကြောင့်မြောက်ဦးရင်ကျေးမှုအမွေအနှစ်တွေပျက်စီးဆုံးရှုံးမှုမရှိအောင်စစ်မဲ့ဆုံးဖြစ်ထားရှိဖို့မြမရှေးဟောင်းသုတေသနပညာအသင်းကတိုက်တွန်းကြောင်းအသင်းရဲ့ဥက္ကဋ္ဌဦးစိုးဝင်းနိုင်ကပြောပါတယ
်အဓိကတော့ကျွန်တော်တို့ဝယ်အမွေအနှစ်ဒေသမှာဘာမှမဖြစ်ဖြစ်ဘူးပေါ့ဒီအမွေအနှစ်ဆိုတာအစားထိုးပြင်မရနိုင်တဲ့ဖြစ်စီလေရောက်ပါဆိုရင်အခုဒီကမ္ဘာမွေးနေ့စီးရင်ကိုတင်သွင်းမှုတော့ကျွန်တော်ကြိုးစားနေတဲ့အချိန်ဖြစ်တယ်လေ။တချို့ဆိုရင်တတ်မှတ်ထားတာရှိတယ်လေ။ဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာစစ်မဲ့ဖြစ်ရဆိုတာမျိုးလေးနဲ့အဲ့လိုမျိုးပေါ့နှစ်ဖက်ဖွဲ့စည်းသဘောတူညီမှုယူပြီးတော့ဒီဖျားတွေရှိတဲ့ area မှာစက်နိုင်တော့မဖြစ်အောင်ပေါ့ဆိုပြီးကျွန်တော်ကဒါကိုမိတ္တရခံတဲ့သဘောပါ
။မြမရှေးဟောင်းသုတေသနပညာအသင်းကထုတ်ပြန်တဲ့ကြေညာချက်မှာလက်နက်ကင်ပြိပခရေကြာရင်ကျေးမှုအမွေနှစ်ကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံက1956ခုနှစ်ကတည်းကလက်မှတ်ရေးထိုးထားကြောင်းနဲ့ဒီသဘောတူညီချက်မှာရင်ကျေးမှုအမွေနှစ်ကိုပြစ်မှတ်ထားတိုက်ခိုက်တာရင်ကျေးမှုအမွေနှစ်ဒေသမှာစစ်မဲ့ဖြစ်ပွားတာရင်ကျေးမှုအမွေနှစ်ကိုခံတပ်တပွဲအကာအကွယ်ယူအသုံးပြုတာစရာတွေကိုရှောင်ရှားဖို့ပြဋ္ဌာန်းထားကြောင်းဖော်ပြထားပါတယ်မြောက်ဦးအမွေနှစ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့ဒူးဥက္ကဋ္ဌဦးတန်းမြင့်ကဒီလ15ရက်နေ့ကပြစ်ခတ်မှုကြောင့်ရှေးဟောင်းရင်ကျေးမှုဆိုင်ရာအဆောက်အုံတွေကိုထိခိုက်ခဲ့ကြောင်းပြောပါတယ်
။ဟိုတရက်ကတော့ကျွန်တော်တို့ဒုက္ခမယ်အလားမှာတလုံးပြခွဲတယ်။အဲအဲ့ဒီနောက်မှာတော့ရှေးဟောင်းလုံသွဲတောက်ပေါ့လေတောက်မှာထိခိုက်သွားတယ်ပေါ့။ဒုက္ခနေအလွန်လေးရတယ်ဆိုတော့နောက်ပြီးတော့ဒီဒုက္ခနေအနောက်ဖက်ဂိုက်အဆုံးကကျော်တော့မရှိတယ်။နောက်မြေသိစီအဲ့ဒီရှောင်းကြောက်ခုပေါ်မှာကြာအောက်ကပေါ်ဖက်ကြတာကျတော့အောက်ကတော့သိမရှိတယ်ဆိုတာအဲ့ဒါမနေ့ကလည်းတညလုံးပြတ်တက်တယ်ဆွတ်လာမနေ့ကတိကျမှုလည်းကြာလာတာမဖြစ်ဘူးကြာတော့တယ
်လောလောဆယ်မှာမြောက်ဦးမြို့ရှေးဟောင်းရင်ကျေးမှုနယ်မြေအတွင်းမှာတက်မတော်ကတက်ရင်သုံးရင်းနဲ့ရဲတက်ရင်တင်းအခြေစိုက်ထားပြီးတချို့တက်ဖွဲ့ဝင်တွေဟာမြောက်ဦးမြို့ဝင်းကျင်ကတောင်ကုန်းတွေမှာနေရာယူထားကြောင်းနဲ့ဒီတောင်ကုန်းတွေမှာရှေးဟောင်းခံတက်တွေမြို့ရိုးကြောက်တိုင်းတွေနဲ့ဖျားစီတီတွေရှိကြောင်းဒေသခံတွေကပြောပါတယ်ဒီလ15ရက်နေ့ကတိုက်ခတ်မှုမှာမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီး16ရက်နေ့တိုက်ခတ်မှုမှာတော့အရတားအနည်းဆုံး6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တလုံးမီးလောင်ခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းမှာလည်းတိုက်ခတ်မှုတွေကြားနေရပြီးမြောက်ဦးမြို့ဟာလူသွားလူလာမရှိသလောက်ဖြစ်နေကြောင်းမြို့ကန်တယောက်ကပြောပါတယ်
။ဒီမနေ့ကခဏနာရီဆိုလို့ရှိရင်ဈေးတွေအကုန်လုံးဖွင့်ကြကြည့်ကြတော့မှာပဲလက်နေကြည့်တယ်ကြားလာတဲ့ခါကျတော့ဈေးတွေအကုန်လုံးပြန်ပေးပြီးတော့တစ်ဈေးလုံးပေးပြီးတော့သွားကြတော့လေအကုန်လုံးဈေးပေးထားလိုက်တယ်မြို့မှာလေးသွားလာတာမရှိတော့ဘူးလို့ပဲတင်းတင်းတင်းဆိတ်ဆိတ်နဲ့ဒီလိုပဲဖြောက်ကဲကဲဖြစ်သွားတာစင်နယ်လောက်ကြီးကတော့ဒီလက်နေကြည့်ပြတဲ့တွေကြားရတယ်စင်နယ်နောက်ပိုင်းကြည့်တော့ဘာအဆင်မှမကြသေးဘူးအေးဆေးဆေးပါပဲအချိန်တွေက
မြောက်ဦးမြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အစိုးရတပ်မတော်ကလူနေရပ်ကွက်တွေနဲ့အထိဝင်ရောက်ပြီးရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့စွပ်စွဲပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်း MNDAA ကိုကတ် PSLF TNLA တအံပလောင်နဲ့ ULAAA စခိုင်စတဲ့မဟာမိတ်တပ်ဖွဲ့၃ဖွဲ့ပူးပေါင်းပြီးဒီကနေ့မတ်လ19ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ဒါကိုစစ်ဆေးအရေးယူဖို့အတွက်လည်းတောင်းဆိုကြောင်း PSLF TNLA တအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ်
။ကိုကတော့ဒီအမ်မတ်အဖြစ်တဲ့အကြီးစားကြီးဘုံကကျွန်တော်ဒီတော့မှလည်းအဲ့လိုအဖြစ်ရှိနေဝါးရှိခဲ့ဖူးဒီညီမတို့ကဖရီတောင်းရှိတဲ့စစ်ဆေးပေါ်တူမှာဒီပေါ်တူလို့
ကင်မရာဘက်ကတော့အခုပြစ်ခတ်မှုတွေမှာ AA အဖွဲ့ကလူနေအိမ်တွေပေါ်ကနေနေရာယူပြီးကင်မရာစစ်ကြောင်းကိုပြစ်ခတ်ခဲ့တဲ့အတွက်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် အေအေရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့ဆစ်ရှိရဲ့နေ့ပြစ်ခတ်မှုမှာသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းသတင်းမီဒီယာတွေကိုပြောဆိုထားသလိုစငါးရက်နေ့ကလည်းမြောက်ဦးမြို့မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းအေအေအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ် လာမယ့်22ရက်နေ့နှစ်ဆက်နှစ်ရက်နေ့တွေမှာတော့အေအေအပါဝင်အပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာမြို့သားပြည်နယ်တင်းပြည့်ရေးနဲ့ငင်းချမ်းရေးဘဟုဌာနNRPC တံရောညှိနှိုင်းဆွေးနွေးရေးအဖွဲ့တို့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်